Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ20ရက်ကြာသပတေးနေ့မနေ့ခင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဆိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ကင်ဆက်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုအစီအစဉ်မှုဖြစ်တဲ့ကိုညာဝဲအောင်နဲ့အတူတင်ပြပေးသွားပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်တော့စစ်တပ်ကမြန်မာပြည်ကအမျိုးသမီးနဲ့ကလေးငယ်တွေပေါ်အကြမ်းဖက်စစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာပြည်ကအမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကရေးယူဖို့အမျိုးသမီးအဖွဲ့ကတောင်းဆိုလိုက်တဲ့သတင်းယူကရိန်းကိုရုရှားကကျူးကျော်မယ်ဆိုရင်ပြက်ပြက်သားသားတုံ့ပြန်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုတဲ့သတင်းသမရတ္တံပထမတစ်နှစ်အတွင်းစိန်ခေါ်မှုတွေရှိသလိုတိုးတက်မှုတွေရှိခဲ့တဲ့အကြောင်းသမရဘိုင်ဒင်ကပြောဆိုလိုက်တဲ့သတင်းစတဲ့သတင်းတွေကိုတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာယူကရိန်းအရေးနဲ့ပတ်သက်လာရင်ရုရှားအနေနဲ့ပေါ့ခင်ဗျာဒီထိတ်တန့်ရင်ဆိုင်တဲ့ညီးကိုသုံးမလားစစ်ဆက်ဖြေပြန်တဲ့ညီးကိုသုံးမလားဆိုပြီးတော့ရုရှားကိုရွေးချယ်ခွင့်ပေးထားပါတယ
် We've offered Russia a clear choice a choice between pursuing dialogue and diplomacy on the one hand
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကြေညာသွားတာဖြစ်ပါတယ်။သတင်းတွေအပြီးမှာတင်ပြဖို့ရှိပါတယ်။တခါ NLD အစိုးရလက်ထက်မှာရခိုင်ဝန်ကြီးချုပ်လုပ်ခဲ့တဲ့ဥညိပုကိုတော့ထောင်ဒဏ်နဲ့ဒီအလုတ်ကျန်းချမှတ်လိုက်ပါတယ်။ဒီမကွေးတိုင်းဘက်မှာတော့ဂံကောခရိုင်အတွင်းမှာရွာတွေကိုမီးရှို့တာတွေရှိနေပါတယ်။ဒီလိုသတင်းပေးဖို့ချက်တင်တဲ့အတူနောက်ပိုင်းမှာမြန်မာရေးသုံးသက်ချက်အားကစားကဏ္ဍနဲ့ကျွန်တော်တို့လူထုနဲ့ကျန်းမာရေးအစီအစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့အဲ့ဒီအစီအစဉ်နဲ့မတိုင်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူတင်ပြသွားဖို့ရှိပါတယ်ဗျာ
ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်ပြီး CIA အရရန်လိုမှုတွေဆက်လက်လုပ်နေမယ်ဆိုလို့ရှိရင်အမေရိကန်နဲ့မဟာမိတ်တွေကပြက်ပြက်သားသားပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ယူကရိန်းမြို့တော်ခရီးရီဖ်မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပုထုနေမှာ VO နဲ့တွေ့ဆုံမင်းများစဉ်တတိပေးပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားအနေနဲ့ပြဿနာတွေကိုတန်တမာရေးနီလန်းအရာပဲဖြစ်ရှင်းလိမ့်မယ်လို့မျှော်လင့်ပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကတစ်ဆက်တည်းမှာပြောဆိုခဲ့ပါတယ်
။ Well first we've offered Russia a clear choice a choice between pursuing dialogue and
တွေ့ဆုံဆွေးနွေးပြီးတန်တမာရေးနီလန်းနဲ့ဖြစ်ရှင်းမလား။ဒါမှမဟုတ်ထိတ်တိုက်ရင်ဆိုင်တိုးမှုတွေနဲ့နောက်ဆက်တွဲရလဒ်တွေကိုရင်ဆိုင်မလားဆိုတဲ့ရွေးချယ်စရာနီလန်းတစ်ခုကိုရုရှားကိုရှင်းရှင်းလင်းလင်းချပြထားပြီးသားဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်က VOA ဥရောပဌာနအကြီးအကဲမိုရိုစလာဗာဂွန်ဒစ်နဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်ရုရှားအနေနဲ့ယူကရိန်းနဲ့ဆက်မှာစင်အားတသိန်းလောက်ချထားပြီးအချိန်တိုအတွင်းမှာနှစ်ဆလောက်တိုးလာနိုင်ကြောင်းနဲ့အမေရိကန်ကနေယူကရိန်းကိုကူညီထောက်ပံ့မဲ့ရုပ်ဝတ္ထုပစ္စည်းတွေဟာမကြာမီပဲရောက်လာမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးတို့အစောပိုင်းပူးတွဲကြေညာချက်မှာဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့လတည်းတုန်းကယူကရိန်းကာဝေးရေးနဲ့လုံခြုံရေးအတွက်ထပ်ဆောင်းကူညီထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း100ကိုပေးဖို့အမေရိကန်သမ္မတအိမ်ပြူတော်ကအတည်ပြုခဲ့ပါတယ်ခင်ဗျာ
ယူကရိန်းကိုကျူးကျော်ဖို့ချင်းချောင်းနေတဲ့ရုရှားသမ္မတပူတင်ကိုပို့ပြီးတော့ပြင်းထန်တဲ့တုံ့ပြန်ဆောင်ရွက်မှုတွေချမှတ်ဖို့အမေရိကန်အတိုက်ခံ Republican စီးနှိတ်အမတ်တစုကသမ္မတဂျိုးဘိုင်ဒန်အစိုးရကိုဗဟုသုနေ့မှာတိုက်တွန်းပြောကြားလိုက်ပါတယ်တမိုင်းအတွေ့အကြုံတွေအရစစ်ပွဲတွေဟာစတင်မှုလွယ်ကူပါတယ်ဒါပေမဲ့အဆုံးသတ်ဖို့တော့ခက်ခဲပါတယ်လက်ရှိပိတ်ဆို့အရေးယူမှုတွေဟာရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ယူကရိန်းကိုကျူးကျော်ဝင်ရောက်မှာကိုတားဆီးကာကွယ်ဖို့အတွက်မလုံလောက်သေးပါဘူးဒါကိုသတိထားဖို့လိုပါတယ်လို့ Republican စီးနှင်းလွှတ်တော်အမတ် John Cornyn အမေရိကန်လွှတ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါယူကရိန်းကိုငွေကြေးထောက်ပံ့မှုဂရီကူဖို့တွေပေးရုံနဲ့လဲသမ္မတပူတင်ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာကိုရှောင်လွှဲနိုင်မှာမဟုတ်ပါဘူးကျွန်တော်တို့ပါတီနှစ်ခုလုံးပူးပေါင်းဆောင်ရွက်မဲ့ရည်ရွယ်ချက်ဟာရုရှားသမ္မတယူကရိန်းကိုဝင်ရောက်ကျူးကျော်မှာကိုတားဆီးဖို့နဲ့ဝင်ရောက်မကျူးကျော်ခင်မှာလှုပ်သင့်မလှုပ်သင့်နှစ်ခါပြန်စဉ်းစားနိုင်အောင်လှုပ်ဖို့ဖြစ်ပါတယ်လို့စီနေအမတ်ကော်နင်းကပြောဆိုခဲ့ပါတယ်ဒီ Republican အမတ်တွေဟာဗိုလ်ထူးနေကသမ္မတဂျိုးဘိုင်ဒန်နဲ့အွန်လိုင်းကနေဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာ
တနည်းကြောကြာဖြစ်နေတဲ့ပဋိပက္ခတွေကြောင့်လူပေါင်းတန်းတဲ့ချင်းငတ်မုတ်ခေါင်းပါမှုဘေးရင်ဆိုင်နေရတဲ့အီသီယိုးပီးယားမြောက်ပိုင်းအခြေဖြစ်ရှင်မို့လမ်းပွင့်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တီနီယိုဂူဒါရက်စ်ကပြောကြားလိုက်ပါတယ်။အာဖရိကသမဂ္ဂအထူးကိုယ်စားလှယ်နိုင်ဂျီးရီးယားသမ္မတဟောင်းအိုဘာဆန်ဂျိုဘော်ထူးနေကသူနဲ့တွေ့ဆုံရမှာအ ကဥဆောင်ကြိုးပမ်းနေတာပါ။အိုဘတ်ဆန်ဂျိုကလည်းဩဂုတ်လအတွင်းအထူးကိုယ်စားလှယ်ရာထူးကိုယူခဲ့ပြီးချိန်ကစပြီးပါတီရဲ့အစားအပြန်အလှန်ကူးလူဆက်သွယ်ပြီးအပြစ်ကရစဲရေးနဲ့ဆွေးနွေးပွဲပြုလုပ်ဖို့ကြိုးစားနေပါတယ်။အကြံပေးတဲ့နည်းနဲ့ပဋိပက္ခတွေကိုပြည်လည်အောင်ဖြေရှင်းရေးအီသီယိုးပီးယားအစိုးရနဲ့တီဂရိတ်ပြည်သူ့လူမျိုးရေးတပ်ဦး TPLF တို့အကြားဆက်သွယ်ဆောင်ရွက်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့မစ္စတာအိုဗာဆန်ဂျိုကလည်းရှင်းလင်းပြသခဲ့တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါရခင်ဗျာ
။အာဖဂန်နစ္စတန်မှာတာလီဘန်အစိုးရအနေနဲ့လိုအပ်တဲ့အချိန်နေအားလုံးကိုဖြည့်ဆည်းထားပြီးဖြစ်တာကြောင့်သူတို့ကိုအစိုးရအဖြစ်တရားဝင်အတိအမှတ်ပြုဖို့တာလီဘန်ယာယီဝန်ကြီးချုပ်ကကမ္ဘာအတိုင်းဝိုင်းကိုဗုဒ္ဓနေ့ကတောင်းဆိုလိုက်ပါတယ်။တဘူးမျိုးတော်မှာပြုလုပ်တဲ့ညီလာခံတစ်ခုမှာယာယီဝန်ကြီးချုပ်မိုဟာမက်အခွန်ကသူ့ရဲ့မိခွန်းနဲ့ထဲသွင်းပြောဆိုခဲ့တာပါပြီးခဲ့တဲ့အောက်ဂုလာကတာလီဘန်ရဲ့အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်းရင်ဆိုင်နေရတဲ့ကတောင်းကနင်းဖြစ်နေတဲ့စီးပွားရေးအခြေအနေကိုဆွေးနွေးဖို့သူဦးဆောင်တဲ့ဂျာဗျက်အစိုးရကညီလာခံခေါ်ယူကျင်းပတာဖြစ်ပါတယ်အဲ့ဒီညီလာခံကိုကုလသမဂ္ဂတာဝန်ရှိသူတွေလည်းတက်ရောက်ပါတယ်အထူးသဖြင့်တော့အစ္စလာမ်နိုင်ငံအချင်းချင်းအခြားသူတွေကိုစောင့်မနေဘဲသူတို့ကိုအရင်ဦးဆုံးဦးဆောင်အတိမတ်ပြုပေးဖို့အခွန်ကတိုက်တွန်းခဲ့တာပါဒါအပြင်သူတို့ကိုတရားဝင်အတိမတ်ပြုခြင်းအဖြစ်အာဖဂန်ရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေဆိုးရွားမှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုကင်တွယ်ဖြေရှင်းရေးအချိန်အဟုန်နဲ့ကြိုးပမ်းရမှာအထောက်အကူဖြစ်စေမယ်လို့လဲသူကအခိုင်အမာပြောပါတယ်တာလီဘန်တို့ဖွဲ့စည်းထားတဲ့အစိုးရကိုတရားဝင်အဖြစ်ဘယ်နိုင်ငံကမှအတိမတ်မပြုသေးပဲဒီတစ်ကြိမ်တာလီဘန်တို့အနေနဲ့ဘယ်လိုအုပ်ချုပ်မလဲဆိုတာကိုစောင့်ကြည့်နေကြစေဖြစ်ပါတယ်ခင်ဗျာ
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရောရအတန်လဲအစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရပါဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်ခင်ဗျာစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပိုတိုးလာနေတာကြောင့်ဒါကိုအရေးယူဖြေရှင်းပေးဖို့မြန်မာအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတချို့ကလုံခြုံရေးကောင်စီကိုဗိုလ်ထုနေကတိုက်တွန်းလိုက်ကြပါတယ်အာဏာသိမ်းထားတာတစ်နှစ်ပြည့်တော့မဲ့မြန်မာပြည်မှာလက်ရှိအနေအထားဟာပြည်တွင်းရေးသက်သက်မဟုတ်တော့ပဲအိန္ဒိယနိုင်ငံရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုပါချိန်ချောက်လာနေတဲ့အတွက်ဒါကိုနိုင်ငံတကာကအကူအညီဖြည့်ရှင်းပေးဖို့တိုက်တွန်းလိုကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့နဲ့အလွတ်တဘောဆွေးနွေးစဉ်မှာ Triangle Women အဖွဲ့အကြီးအကဲဒေါက်ခင်လေးကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ
်အဓိကတော့ကျွန်တော်တို့တင်ပြတာကတော့ဆရာနာတင်ပြတဲ့နောက်မှာကျွန်တော်တို့ပြည်တွင်းမှာရှိတဲ့အမျိုးသမီးတွေကလေးငယ်တွေရဲ့ဆက်ဆက်တက်ပြတ်နေခံရတာနှိမ့်မနှိမ့်ဆက်ခံရတာယွာရီမီရှုခံရတာလူသားချင်းစာနာမှုကူညီတွေပေးတဲ့ကိစ္စတွေမှာလည်းအခက်အခဲတွေရှိနေတဲ့ဟာဒါတွေကိုကျွန်တော်တို့အဓိကတင်ပြဖြစ်ပါတယ်တကယ်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်ဆိုရင်နေပြည်တော်မှာရှိနေတဲ့သူတွေရဲ့အတန်ကိုတည်ချာနားထောင်ပြီးတော့သူတို့အတွက်တကယ်လိုအပ်မဲ့အကူအညီတွေကျမတို့ပေးဖို့ရယ်နောက်တစ်ခါဒီမြန်မာနိုင်ငံရဲ့အရေးဟာကမ္ဘာရဲ့အရေးလည်းဖြစ်လာတယ်အင်ဂျင်နိုင်ငံတွေအတွက်လုံခြုံရေးအရာပေါ်ကျန်းမာရေးအရာပေါ်စိုးရင်စာဖြစ်လာတယ်ဆိုတဲ့ဟာမျိုးကိုလည်းလေးထားပြီးတော့တိတိယကင်တွယ်ဖို့အတွက်ကိုတော့ကျမတို့အဓိကအတောင်းဆိုပါတယ်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့နော်ဝေနိုင်ငံကကမ္ဘာကထပြုလုပ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လုံခြုံရေးကဏ္ဍမှာအမျိုးသမီးတွေပါဝင်ဆောင်ရွက်မှုကိုဘယ်လိုကူညီပံ့ပိုးကြမလဲဆိုတဲ့ခေါင်းစဉ်နဲ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဇန်နဝါရီလ19ရက်နေ့ကဆွေးနွေးပွဲတက်ကျင်းပခဲ့ပါတယ်။နယူးယောက်ဆွေးနွေးပွဲမှာနော်ဝေး၊အမေရိကန်၊ဗြိတိန်နိုင်ငံတွေပြင် UAE, Albania နိုင်ငံတွေတက်ရောက်ပြီးတော့တရုတ်၊ရုရှားနိုင်ငံကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။တောင်းဆိုချက်တွေကိုဇန်နဝါရီလ25ရက်နေ့မှာကျင်းပမယ်။စစ်ပွဲဖြစ်နေတဲ့ဒေသအတွင်းအမျိုးသမီးနဲ့အယတားတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတဲ့လုံခြုံရေးကောင်စီတကားဖွင့်အစည်းအဝေးမှာဆက်လက်တင်ပြဆွေးနွေးလိမ့်မယ်လို့မျှော်လင့်ထားကြပါရခင်ဗျာ
ထိုင်းမြန်မာနယ်စပ်ဒီချင်းနိုင်ချင်းရိုင်းခရိုင်မှာ2023ခုနှစ်နှစ်ဆန်းပိုင်းအတွင်းဆွေတရီကန်ဒေသတို့ခရိုင်ရောင်စိတ်ကြွဆေးပြအသည့်ကိုဒန်နီပါဖမ်းဆီးနိုင်ခဲ့ကြောင်းချင်းရိုင်ပြည်နယ်အမှန်9ဒေသရဲတပ်ဖွဲ့ရဲ့ဇန်နဝါရီလ19ရက်နေ့မှာသတင်းစာရှင်းလင်းပွဲအတွင်းရဲချုပ်ဖီယာထာဝီချိုက်ကပြောဆိုခဲ့ပါတယ်ဇန်နဝါရီ14ရက်နေ့ကချင်းရိုင်ကနေမောင်းလာတဲ့ကုန်တင ယ်စစ်စေးရေးဂိတ်ကိုဖြတ်ဖို့ကြိုးစားတဲ့ကားတစ်စီးမှလည်းစိတ်ကြွစီ6တန်းနဲ့အတူမူးယက်မှောင်ကိုတမ3ဦးကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်သတင်းစာရှင်းလင်းပွဲမှာတော့အဓိကမူးယက်တရားခံလို့ဆွဆွဲခံထားရသူ6ဦးနဲ့အတူသူတို့မောင်းနှင်လာတဲ့ကားတွေနဲ့မူးယက်ဆေး6တန်း8သိန်းကိုပြသခဲ့ပါတယ်အများစုဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေဝင်လာတာဖြစ်ပြီး2022ဇန်နဝါရီ9ရက်ကနေဇန်နဝါရီ19ရက်နေ့ဖမ်းဆီးထားတဲ့စိတ်ကြွဆေးပြားအလုံးကြီးအတွက်ဟာ25တန်းကျော်ရှိတယ်လို့ဆိုပါရယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုက်ဒင်အနေနဲ့သူ့ရဲ့ပထမနှစ်သက်တမ်းအတွင်းအခက်အခဲစိန်ခေါ်မှုတွေနဲ့ကြုံခဲ့ရသလိုတိုးတက်မှုတွေလည်းအများကြီးရှိခဲ့တယ်လို့ဗိုလ်ထုနေကပြုလုပ်ခဲ့တဲ့2022ခုနှစ်ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာသမ္မတဘိုက်ဒင်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်အတွင်းအောင်မြင်မှုတချို့ကိုသမ္မတကစတင်ပြောကြားခဲ့ရမှာကိုဗစ်ကာကွယ်ဆေးထိုးတဲ့သူအရေအတွက်အများကြီးတိုးလာခဲ့ကြောင်းနဲ့အလုပ်လက်မဲ့ဥယျာဉ်လည်းအများကြီးရော့ချခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ကိုဗစ်ကာယောဂါကြီးစပစ်တဲ့အချိန်ကလေးကလှုပ်ဆောင်သင့်ခဲ့တဲ့ကိုဗစ်ကူးစက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုအခုအခါကြာမှာပိုမိုလှုပ်ဆောင်လာနိုင်ခဲ့တယ်လို့လည်းပြောဆိုပါတယ်။ကိုဗစ်ကူးစက်မှုရှိမရှိအိမ်မှာကိုယ်တိုင်စစ်ဆေးနိုင်တဲ့ဆေးပစ္စည်းတွေကိုအွန်လိုင်းကနေအခမဲ့ဝင်ခတာကိုသမ္မတဘိုင်ဒင်အစိုးရကဗုဒ္ဓဦးနေ့မှာတရားဝင်စတင်ခဲ့ပါတယ်။သမ္မတဘိုင်ဒင်ရဲ့သတင်းစာရှင်းလင်းပွဲမှာအဓိကကဏ္ဍနှစ်ခုပါဝင်ပါတယ်။တစ်ခုကတော့ကွန်ဂရက်လွှတ်တော်မှာရပ်တန့်ကြံ့ကြံ့နေတဲ့အသုံးစိတ်တောင်းခံမှုနဲ့နောက်တစ်ခုကတော့အမေရိကမှာရောတကဘာလုံးမှာပြောင်းစံနေတဲ့ကိုဗစ်ရောဂါနဲ့ဆိုင်တဲ့အပိုင်းတွေဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာလာမယ့်သတင်းပတ်ကစပြီးအရေးသွေးမြင့်နှာခေါင်းစီပေါင်းတန်း400ကိုအခမဲ့ဖြန့်ဝေတော့မှာဖြစ်ကြောင်းသမရဘိုင်ဒန်ကကြေညာခဲ့ပါတယ် N95 အမျိုးအစားနှာခေါင်းစည်းတွေကိုဒီသတင်းပတ်နှောင်းပိုင်းကစာပြီးအမေရိကန်နိုင်ငံတစ်ဝိုင်းမှာရှိတဲ့ထောင်နဲ့ချီတဲ့ဈေးဆိုင်တွေဒေသအလိုက်ကျန်းမာရေးဌာနတွေကိုပို့ဆောင်သွားမှာဖြစ်ပြီးအရွယ်ရောက်ပြီးသူတဦးကိုနှာခေါင်းစည်း3မျိုးရရှိနိုင်ကြောင်းအင်ဗီရိုရဲ့ကြေညာချက်မှာဖော်ပြပါတယ်ဒီအစီအစဉ်ကိုဖေဖော်ဝါရီအစောပိုင်းမှာအပြည့်အဝလေပတ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်အခုပြန်ဝင်မဲ့ N95 နှာခေါင်းစည်းတွေဟာ Federal အစိုးရရဲ့မဟာဗျူဟာမြောက်နိုင်ငံတူထောင်ရုံမှာတင်စီထားတဲ့နှာခေါင်းစည်းပေါင်းတန်း950ရှိတဲ့အထက်ကဒစိမ့်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီတူထောင်ရုံမှာပြည်သူ့ကျန်းမာရေးအရေးပေါ်ကာလအတွင်းသုံးနိုင်ဖို့ရေးကြီးတဲ့ဈေးဝါးတွေတူထောင်ပစ္စည်းတွေကိုတင်စီထားတာဖြစ်ပါတယ်ခင်ဗျာ
။
ကျန်တာပရင်းနေမနဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကြော်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုကျွန်တော်တို့ VOA ရဲ့ website internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအခုကျွန်တော်ထုတ်လွှင့်နေတဲ့ဒပြိုင်နဲ့အဲထဲမှာပဲတိုက်ရိုက်ဝင်ရောက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ပြသွားခြင်းပါတယ်NLD အစိုးရလက်ထက်ရခိုင်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးညီပုကိုအာဂရိလိုက်စားတဲ့အမှု၃မှုနဲ့တရားစွဲဆိုပြီးတော့အလုတ်ကျန်းနဲ့ထောင်ဒဏ်၉နှစ်ချမှတ်လိုက်ပါတယ်။သူအပါဝင် NLD အစိုးရလက်ထက်ကဝန်ကြီးအဖြစ်တာဝန်ယူခဲ့သူနောက်ထပ်၅ဦးကိုလည်းအာဂရိမှုနဲ့နှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မန်အင်ဂျင်နိုင်ကပြောပြပေးပါအောင်ဗျာ။
January 19ရက်စစ်တွေအချင်းထောင်အထူးတရားရုံးကဥညီပုကိုအာခရိမှုတွေနဲ့ထောင်ဒဏ်၉နှစ်ပြစ်ဒဏ်ချမှတ်ခဲ့တာပါဥညီပုအပါအဝင်ရခိုင်အစိုးရပြည်နယ်ဝန်ကြီးတချို့ကပါမနေ့ကအမိန့်ချမှတ်ခဲ့တာဖြစ်တယ်လို့ရှေ့ညတအုပ်ကပြောပါတယ
်ဟုတ်ကဲ့ပါအာဒီမှုနဲ့ကြတော့ဒီသုံးမှုမှာကြတော့ဥညီပုက၃နှစ်၃နှစ်စီချခံရတယ်ခင်ဗျာဟုတ်ပါဒီအမှုအမှတ်တစ်မှာကြတော့ဒီဥညီပုရဲ့ဥပေါင်းကျော်ဆန်ရဲ့ဥကျော်လင်းဥကျော်တန်း၄ရောက်ပေါ့နော်အမှုအမှတ်တင်မှကြားလို့ရှိရင်တော့ဥကျော်လည်းမပါတော့ဘူးအမှုတုံးမှလည်းဥကျော်လည်းမပါတော့ဘူးခင်ဗျဟုတ်ကဲ့လားအခုလေရကြတော့ဥမြောင်ဟုတ်ကဲ့ပါဥမြောင်ကြတော့ခုနှစ်နှစ်ပါခင်ဗျဟုတ်ကဲ့လား issue ကမတူဘူးပေါ့နော်ဟုတ်ကဲ့အဲဒီဥကျော်လည်းတော့
ဥတော်ရင်ကတော့အဲ့ဒီအမှုတမှုတွေမှာပါတာဆိုတော့တောင်းမြစ်ပါပဲ။သူ့အောင်ကျော်စံကတော့ကိုးနှစ်ပေါ့အမှုမှာတောင်းမြစ်တောင်းမြစ်ဆိုတော့တောင်းမှုအစွက်ခံရတာ။ဥတော်ရင်တန်ဆက်တော့ကိုးနှစ်ပေါ့အမှုမှာတောင်းမြစ်တောင်းမြစ်ဆိုတော့တောင်းမှုအစွက်ခံရတာ။နောက်ပြောကြတော့ဒီဥမရောက်ပေါ့ဥမရောက်ကြတော့ခုနှစ်ပါခင်ဗျာဟုတ်ကဲ့လား။ဥညီပူအပါဝင်လျှက်စစ်စက်မှုနဲ့လမ်းပန်းဆက်သွယ
ဒီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှား50အနေနဲ့အမှုသုံးမှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။စိုက်ပျိုးမွေးညူရေးတတော်နဲ့တတူဝင်ကြီးဦးကျော်လွင်နဲ့စီပင်ဝင်ကြီးဦးမေးအောင်တို့ကတော့ဥညီပုနဲ့အတူအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှား50အနေနဲ့စွဲဆိုခဲ့တာပါ။ဥညီပုအပါဝင်ဝင်ကြီးလေးဦးတို့ကို ကုန်တောင်းတံပိုးနဲ့မြေကွက်ပေါ်ဆောင်ရမှာညွှန်ကြားချက်ပါတင်တာစီးညစ်စည်းကမ်းများဖြင့်ကိုက်ညီမှုမရှိဘဲလုဆောင်ခဲ့မှုအစိုးရပိုင်အဆောက်အုံ၃ခုကိုပြည်သူကိုငှားရမ်းမှုစတဲ့တင်တာကိစ္စတွေနဲ့ပတ်သက်လို့လုပ်ငန်းစီးညစ်မကိုက်ညီဘဲချပေးတယ်လို့ဆွဆွဲချက်တွေတင်ခဲ့ပါတယ်။ဝင်ကြီးဦးမင်းအောင်တယောက်ထဲကိုတော့အစိုးရရန်ပုံငွေမှာပါဝင်ခြင်းမရှိဘဲပြည်နယ်လွှတ်တော်ခွင့်ပြု ိနေကပြောပါတယ
်ဒီတရားသူကြီးဆုံးဖြတ်တာကျတော့ဟောတွေ့တယ်ပေါ့နော်ဒါပေမဲ့သူတို့လုပ်တဲ့ဟာလဲဒီအကောင့်တော့အကောင့်တော့ဖတ်တော့ထားတယ်ဒါပေမဲ့လုပ်ဆုံးသူမျိုးနဲ့မညီဘူးဆိုပြီးတော့အမိချတာခင်ဗျာဟောအယူခံတက်ဖို့တော့ရှိပါတယ်ဆိုတော့ကျွန်တော်တို့ယောက်ကကျတော့နှစ်ယောက်တယ်ပေါ့နော်အမိကြီးနှစ်ယောက်ကျောင်းရောက်တဲ့ရောင်းလိုက်ပြတော့ဟုတ်ကျမရေကောင်းပါလေခင်ဗျာဟုတ
်ဦးညီပူနဲ့စီလင်ဝင်ကြီးဦးမင်းအောင်တို့ကိုရွေးကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထတ်တိုးတရားဆွဲဆိုထားတာရှိပါတယ် NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်내တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တစ်ခုဖြစ်တဲ့130ကကြီးနဲ့ဒီဇင်ဘာလ22ရက်နေ့ကထပ်မံတရားဆွဲဆိုထားပါတယ်ဒီအမှုကိုလာမယ့် January 24ရက်နေ့မှာရုံးထုတ်သွားဖို့ရှိပါတယ်အခုတရားရုံးအမိန့်မချခင်တုန်းကတော့ဥညိပူဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြားအောင်လှုပ်ဆောင်မှုပုံမှန်905ခောက်ခွေးအမှုနဲ့အောက်တိုဘာလ10ရက်နေ့ကထောင်ဒဏ်2နှစ်6မှတ်ခံထားရပါတယ်။စီပင်တာယာရေးဝင်ကြီးဟောင်းဖြစ်တဲ့ဦးမင်းအောင်ကတော့အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲဥဆောင်မှုနဲ့ငိမ့်စုစီပုံမှန် 19 တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန် 25 လို့နဲ့တောင်ကုန်းမြို့နယ်တရားရုံးမှာတရားစွဲဆိုခံထားရပြီးအဲ့ဒီအမှုနှစ်ခုအတွက်ထောင်ဒဏ်နှစ်နှစ်နဲ့နှစ်လစီချမှတ်ခံထားရပါတယ
်။မင်းညနေပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ဒီအမေရိကန်နဲ့ရုရှားကြားမှာဆက်ဆံရေးအကြောင်းကိုမတင်ပြခင်မှာပြည်တွင်းသတင်းတပုတ်ပြောပြခြင်းပါတယ်။မကွေးတိုင်းကံကောခရိုင်စမ်းမြူရွာကိုစစ်ကောင်စီတပ်နဲ့ပြူစောကြီးတွေကမီးရှို့ဖျက်ဆီးသွားတဲ့အတွက်နေအိမ်တရာကျော်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မီးရှို့ခံရတဲ့ရွာကဒေသခံတွေဘေးလွတ်ရာတင်းရှောင်ခိုလုံနေရပြီးအကူအညီတွေလည်းလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဥက္ကမောင်စိုးမင်းကပြောပြမှာပါ
။မကွေးတိုင်းကံကောခရိုင်တဲကစမ်းမြို့ကျေးရွာကိုဇန်နဝါရီလ18ရက်နေ့လယ်ပိုင်းနဲ့ညနေပိုင်းတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဖြူစောရီတပ်ဖွဲ့ဝင်တွေကမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံကျေးရွာသားကပြောပါတယ်။မနေ့နေ့လယ်ပိုင်းကကြောက်ပြုတ်ကျေးရွာဘက်ကနေခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဖြူစောရီတပ်ဖွဲ့ဝင်တွေကကျေးရွာတဲ့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာပြီးတဲ့နောက်မှာတော့နေအိမ်တွေကိုမီးရှို့တာလို့စမ်းမြို့ကျေးရွာသားတအူးကအခုလိုပြောပါတယ်
။မနေ့နေ့လယ်သူတို့စင်ကြယ်နေလာပြီးမှစင်ကြယ်စီးနေဆွေနေဒီဆိုဒီနေစစ်သားနေနေဆဲနေတဲ့ရောက်ကျွန်တော်လေကြီးမှရတာခင်ဗျကျွန်တော်တို့ကိုချီတက်လာခဲ့တာကတက်လာပြီးတော့ခါကျရင်သူတို့တွေကျွန်တော်တို့ရွာထဲကိုပေါ်လေးကြီးတွေနေတာပြီးသူပြီးမှဝင်လာခဲ့တယ်ဗျအဲ့ဒါမှကျွန်တော်တို့လာတာလည်းလင်းကြီးတယ်နေကြတယ်ကျွန်တော်ထွေပေးကြရတဲ့အချိန်မှာကျွန်တော်တို့ရွာနေမလမ်းမကမ်းမရောက်ရှိပြီးကျွန်တော်တို့ရွာထဲမှာမီးစတော့ပြီးအစလောက်ပြီးဗျအဲ့ဒါပြီးရင်ကျွန်တော်တို့ညနေ3နာရီလောက်ဆိုရင်ရခွေရန်စိတ်ကတည်းလို့တစ်ခါကားမစီးနဲ့လာတယ်တော့ဗျကျွန်တော်တို့ရဖို့ကအာ50လောက်နဲ့လာတယ်ဗျအဲ့ဒါကျွန်တော်ရောက်လာပြီးရင်တော့တစ်ခါတည်းပြောင်းလို့ကျွန်တော်တို့ဒီရွာလုံးမီးရှို့တယ်ဗျကျွန်တော်မီးရှို့တယ်ကျွန်တော်တို့အခုအလုံးဒီကကြိုလို့မီးလောင်သွားပြီကွမနေ့ကရှူတာခဲ့ရဒီကမနေ့ကညနေကတည်းကမီးရှူပြီးပြန်ရှူသွားကြတာကကျွန်တော်ယူဆတော့သူတို့တွေကတော့ကျွန်တော်တို့အခုစစ်ကောင်စီကိုကျွန်တော်တို့ရွာမထောက်ခံလို့လို့ပဲယူဆထားတယ်ကအခုကျွန်တော်တို့လေကြီးဖြစ်ဒီမှာဆိုစစ်ကောင်စီကိုသူတို့နဲ့သူတို့ကိုပြန်လာအောင်နားထောင်ဖို့စစ်ကောင်စီကိုထောက်ခံဖို့
ကျွန်တော်တို့ပြည်ယုံရေးစနစ်ကကျွန်တော်တို့ကြာအဲ့ဒီမျိုးကိုလုံးဝတည်ပြုံးဟိုလက်မခံဘူးဆိုတော့သူတိလို့ကျွန်တော်တို့ရအဲ့လိုလုပ်ခါရခဲ့မှာကအခုပြောတဲ့ခြေရွာသားရဲ့နေအိမ်ဟာလေကြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာ22ရက်နေ့ကအဲ့ဒီလိုပဲဆမ်းမြုပ်ခြေရွာတဲ့ကိုစစ်ကောင်စီနဲ့ဖြူစော်ရီးတပ်ဖွဲ့ဝင်တွေကမိရှို့သွားတဲ့အချိန်မှာသူ့အိမ်မီးလောင်နေတဲ့ပတ်သက်ပ ကျွန်တော်တို့ရဲ့အချိန်မှာသတင်းထုတ်ပြန်ခဲ့ခြင်းမရှိသလိုဇန်နဝါရီလဆက်ရှိရနေ့ကမီးရှို့ဖြစ်စည်းခံရတဲ့သတင်းကိုလည်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဖြူစော်ရီအဖွဲ့ဝင်တွေအမှတ်မတင်ဝင်ရောက်လာပြီးမီးရှို့တာဖြစ်တဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးရတဲ့ခြေရွာသားတွေဟာဘေးလွတ်ရာတောတောင်တွေထဲမှာခိုလုံးနေရပြီးအခုညီတွေလည်းလိုအပ ဒီကဟေးဝါနဲ့ဝါကေရိတ်ခါလေးကိုလူအဲ့နေလာဒီကဟေးဝါနဲ့ဝါကေရိတ်ခါလေးကိုလူအဲ့နေလာနောက်ပေါ်တော့ကိုကျေရတူကပစ္စည်းကလုံးတဲ့ကြီးဝင်တော့တစ်ခါတည်းကသူကဟာဘုပစ္စည်းကလည်းဒါမှမသိနေမှာရှိတယ်ဒါမှမဟုတ်ဘူးခါလည်းမရှိဘူးဒါပေါ်တော့ကိုတော်လေးခေတ်ကြရတယ်ကြာသူကဟာဘုလည်းပြောရင်တော့တခြားဒီမှာပဲတခြားရွာကြီးဦးတောင်းလေးပါပါဒီမှာပဲကိုလုံးလေးရတယ်ကြာလို့
အင်ဂျင်နီယာတဆက်ငါလုံးရှိတဲ့ဆမ်းမြုပ်ကြေးရွာဟာပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာ22ရက်နေ့ကမီးရှို့ခံခဲ့ရလို့နေအိမ်အလုံး30မီးလောင်ခံခဲ့ရပြီးဇန်နဝါရီလ17ရက်မှာပါဒီမှာပဲကုလုံးလေးရတယ်ကြာလို့ယူကရိန်းကိုဖျက်ဆီးခံရချိန်မှာတော့နေအိမ်တရာကျော်မီးလောင်ဆုံးရှုံးသွားတယ်လို့သိရှိရပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြချင်ပါတယ
Wonjee Blinken ga VOA ne tee dan twei so mi myan ya ma tadi pei lai da ba VOA Asia Europa a chi ke phit de Miroslav Gongares twei so mi myan tha da go ku on lwin u ga tin pya ma phit ba de
Russia Ukraine ko chin myu win tai nan ne lo American su ya ga pyo so tha da jaw Russia ye yan go ta si go ba le pyin sin tha da le lo mi ya ma lo
We've offered Russia a clear choice, a choice between pursuing dialogue and diplomacy on the one hand, or confrontation and consequences on the other.
Russia go yue che kwen shin shin lin lin pe da ba de. Swe nin mu ne atan man yi ni lan ni ga ta phe, thait dai yin sai mu de ne naw set twe a chou set de ga ta phe. Di na phe ja ma yue che kwen pe da ra ba. Russia ne atan man yi ya thi twe sat san mu de dai ma mat lut khe ba de. နေတိုးမှာမဟာဗျူဟာမြောက်တည်ငြိမ်ရေးဆွေးနွေးမှုတွေတိုက်ရိုက်လုပ်ခဲ့ပါတယ်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE မှာနေတိုးရုရှားကောင်စီဆွေးနွေးခဲ့တာလည်းရှိပါတယ်။ရုရှားအနေနဲ့တန်တမာရေးနည်းလမ်းကိုရွေးချယ်ဖို့လည်းကျွန်တော်မျှော်လင့်ပါတယ
်။ဒီချိန်ထဲမှာပဲရုရှားအနေနဲ့တန်တမာရေးနည်းကိုမရွေးခဲ့ဘူးဆိုရင်တော့အမေရိကန်ကပြင်ဆင်ထားတဲ့တုံ့ပြန်မှုတွေကိုလည်းဝန်ကြီးဘလင်ကင်ကရှင်းပြသွားခဲ့တာ
ပါ။ We've equally made clear that if Russia chooses to renew its aggression against Ukraine, we and not just we the United States we many countries throughout Europe and even some beyond will respond very forcefully and resolutely and in three ways
Ukraine ပေါ် Russia ကနောက်ထပ်ရန်လိုတဲ့နီလန်းကိုရွေးချယ်မယ်ဆိုရင်ကျွန်တော်တို့သာမကပါဘူး American ပြည်ထောင်စုနဲ့အခြားနိုင်ငံတွေဥရောပတစ်လွှမ်းနဲ့ကျန်နိုင်ငံတွေကပါနီလန်းသုံးခုနဲ့အပြင်းထန်တုံ့ပြန်ကြမယ်ဆိုတာကိုတပြိုင်နက်တည်းမှာရှင်းရှင်းလင်းလင်းအသိပေးထားပါတယ်ပထမနီလန်းအနေနဲ့ဗနာရေးစီးပွားရေးပြပတင်ပို့မှုတွေထိန်းချုပ်တာအပါအဝင်ပိတ်ဆို့တန်ခတ်အရေးယူမှုတွေကြေကြေပြန့်ပြန့်ချမှတ်သွားမှာပ
ါဥရောပကမဟာမိတ်တွေမိဖက်တွေနဲ့ပူးပေါင်းညီနိုင်ဆောင်ရွက်ရမယ့်အစီအစဉ်တွေဖြစ်အသေးစိတ်ကိုမပြောနိုင်တဲ့ကြောင်းလဲဝန်ကြီးဘလင်ကင်ကပြောပါတယ်ရုရှားရဲ့ရန်လိုမှုတွေပေါ်တုံ့ပြန်မဲ့ဒုတိယနီလန်းအနေနဲ့ယူကရိန်းကိုကာဝေးရေးအတွက်စစ်ပတ်ဆိုင်ရာအကူအညီတွေပေးဖို့နဲ့နေတိုးအဖွဲ့အနေနဲ့ဥရောပအရှေ့ဘက်ဒေသမှာကာဝေးရေးအတွက်တိုးမြင့်မှုတွေပါဝင်ကြောင်းလဲဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ရုရှားကတော့ယူကရိန်းနိုင်ငံကိုနေတိုးအဖွဲ့ဝင်ဖြစ်လက်မခံဖို့ပါဝင်လူကြုံရေးအတွက်တရားဝင်အာမခံချက်ပေးဖို့တောင်းဆိုထားတာပါဒီပေါ်မှာအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့လဲဝန်ကြီးဘလင်ကင်ကတုံ့ပြန်ထားပါတယ်
So we had the last week of these important engagements, as I noted, and we now have an opportunity, both Russia and.
ဒီကရတဲ့ဒီမှာတဲ့အရေးကြီးတဲ့တွေ့ဆုံမှုတွေရှိခဲ့ပါတယ်။ကျွန်တော်ပြောခဲ့သလိုပါပဲ။ရုရှားရောအမေရိကန်နဲ့ဥရောပမိတ်ဖက်တွေအပါအဝင် အားလုံးအနေနဲ့ဆွေးနွေးမှုတွေကိုပြန်လည်တင်ပြနိုင်ဖို့အခွင့်အလမ်းကောင်းလဲရှိနေပါတယ်။ရုရှားဘက်ကလည်းသမရပူတင်ကိုပြန်တင်ပြမယ်လို့ထင်ပါတယ်။အလားတူကျွန်တော်လည်းသမရဗိုက်ဒန်ကိုတင်ပြရပါတယ်။ဥရောပနိုင်ငံတွေလည်းသက်ဆိုင်ရာခေါင်းဆောင်တွေကိုတင်ပြကြမှာပါ။ကျွန်တော်အတွက်နောက်တစ်ဆင့်အနေနဲ့ကတော့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့နဲ့တောက်ကြနေဂျနီဗာမှာတွေ့ဆုံပြီးပြ ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မြန်မာနိုင်ငံသားတွေဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့ဆင်နွှဲကြတဲ့အခါသမယမှာပဲမြန်မာပြည်သူတွေကိုထောက်ခံအားပေးကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီရရှိရေးကြိုးပမ်းနေကြသူတွေနိုင်ငံအတွင်းမှာရှိနေကြသူအလုံးအတွက်လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ဆောင်ရွက်နေကြသူမြန်မာနိုင်ငံသားတွေကိုကျွန်တော်တို့လေးစားဂုဏ်ပြုပါတယ်စစ်တပ်အုပ်ချုပ်မှုအောက်မှာဆိုးရွားလှတဲ့ဖိနှိပ်ညှဉ်းပန်းမှုတွေခံစားနေရတဲ့ကြားပဲကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်မလျော့ပဲစ조사လှုပ်ဆောင်နေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပေးသွားမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။နိုင်ငံခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့2020အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ကြတဲ့လွှတ်တော်အမတ်တွေကိုဖမ်းဆီးထိန်းချုပ်ပြီး2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်ပြီးကြတဲ့အမြန်မာစစ်တပ်ဟာအကြမ်းဖက်မှုတွေကိုအချိန်မြင့်ကျူးလွန်နေပါတယ်စစ်အာဏာသိမ်းပြီးတဲ့အချိန်အစလို့ကလေးငယ်တွေအပါအဝင်လူပေါင်းအနည်းဆုံး1300တိတ်ဆုံးခဲ့ရပြီးဖြစ်တယ်လို့လူပေါင်း1000လောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်ဒီဇင်ဘာလ24ရက်နေ့မှာတော့စစ်တပ်ဟာကြားပြည်နယ်အတွင်းအင်မတန်ဆိုးဝါးလှတဲ့ရက်ဆက်ကြမ်းကြုတ်မှုကြီးကိုကျူးလွန်ခဲ့ပါတယ် Save the Children စာနာမှုအကူအညီပေးရေးအဖွဲ့ကဝန်ထမ်း2ဦးနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကဝန်ထမ်းတွေကလေးငယ်တွေအမျိုးသမီးတွေအပါအဝင်လူပေါင်း35ယောက်ကိုစစ်တပ်ကတပ်ဖြတ်မိရှို့ခဲ့ပါတယ်။မီးလောင်ကျွမ်းနေတဲ့ရုပ်အလောင်းတွေကိုခရစ်စမတ်နေ့မှာတွေ့ရှိခဲ့ပါတယ်။အဲ့ဒီဖြစ်ရပ်အတွက်ပြင်းထန်စွာနိုင်ငံတကာအတိုင်းဝိုင်းကအမျက်ဒေါသထွက်ခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီကိစ္စမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောကြားခဲ့ပါတယ်။ဝမ်းနည်းပွဲကောင်းလှစွာပဲမြန်မာစစ်တပ်ဟာဆိုးဝါးလှတဲ့အကြမ်းဖက်မှုတွေကိုဆက်လက်ကျူးလွန်နေပါတယ်စစ်တပ်ဟာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတနက်နဲ့ပစ်သက်အိမ်တွေကိုမိရှို့ကလေးငယ်တွေကိုပြန်ပေးဆွဲတပ်ဖြတ်ဖမ်းဆီးထားသူတွေကိုနှိမ်မနှိပ်စက်ပြီးလိန်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်တာနဲ့ရွာလုံးကျွတ်မိရှို့ဖျက်ဆီးတာတွေလှုပ်ဆောင်နေပါတယ်ကြားပြည်နယ်မှာခရစ်မတ်နေ့မတိုင်ခင်တရက်အလိုအားကျူးလွန်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဝန်ကြီးဘလင်ကင်ကတရားထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့အပြစ်မဲ့ပြည်သူတွေနဲ့စာနာမှုဆိုင်ရာအကူအညီပေးတဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်မှုဟာလက်ခံလို့မရနိုင်တဲ့ကိစ္စဖြစ်ကြောင်းမြန်မာပြည်သူတွေအပေါ်စစ်တပ်ကကြေကြေပြန့်ပြန့်ကျူးလွန်နေတဲ့ရက်ဆက်ရုပ်မာမှုတွေကိုကြည်ကျင်းအဖြစ်အဲ့ဒီကျူးလွန်နေသူတွေကိုအမြန်ဆုံးအပြစ်ပေးအရေးယူဖို့လိုအပ်နေပြီဆိုတာကိုမိမောင်းထိုးပြရာရောက်ပါတယ်လို့ဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့မြန်မာစစ်တပ်နဲ့စစ်တပ်နဲ့ဆက်နွယ်ပတ်သက်မှုရှိတဲ့လုပ်ငန်းအဖွဲ့အစည်းတွေအပေါ်ပြစ်မှတ်ထားတံခတ်အရေးယူမှုတွေချမှတ်ခဲ့ပြီးဖြစ်ကြောင်းဝန်ကြီးဘလင်ကင်ကအလေးပေးပြောကြားခဲ့သလိုမြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်မှုတွေထပ်မံမဖြစ်ပေါ်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကလည်းဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုက်တွန်းပါကြောင်းပြောဆိုပါရယ်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုချက်ချင်းရပ်တန့်ပြီးမတရားသဖြင့်ဖမ်းဆီးခံထားသူတွေပြန်လွှတ်ပေးဖို့မြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးလှုပ်ဆောင်ဖို့အတွက်တောင်းဆိုပါကြောင်းမြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဝန်ကြီးဘလင်ကင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်လေးသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American Tan မြန်မာပိုင်းစီစဉ်ကနေအခုလက်ရှိထုတ်လွှင့်နေတဲ့ကြာသာပရိနိမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တပတ်တွင်းအားကစားကဏ္ဍလူမှုကျန်းမာရေးအစီအစဉ်တွေမတိုင်ခင်မှာဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဦးဆုံးနားဆင်ရမှာဖြစ်ပါတယ်။ကမ္ဘောဒီးယားဦးဆောင်တဲ့အာဆီယံနဲ့မြန်မာပြည်ထနာအကြောင်းကိုဆွေးနွေးထားပါတယ်။အာဆီယံအလဲကြားဥက္ကဋ္ဌရာထူးကိုလက်ခံပြီးမကြာခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်စင်ဟာကမ္ဘာနိုင်ငံအများအပြားကလက်ရှောင်နေတဲ့မြန်မာအာဏာသိမ်းစစ်ကောင်စီအကြီးအကဲနဲ့တွားရောက်တွေ့ဆုံပါတယ်။ဒါဟာမြန်မာပြည်ထနာပြည်လည်ရေးအတွက်အားထုတ်မှုဖြစ်တယ်လို့သူကတော့ဆိုပါတယ်။ဝန်ကြီးချုပ်ဟွန်စင်ရဲ့ခီးစဉ်ဟာသူပြောသလိုတကယ်ပဲမြန်မာပြည်ထနာပြည်လည်ရေးအတွက်အထောက်အပံ့ဖြစ်စေပါသလား။ထိုင်းနိုင်ငံချူလာလောင်ကွန်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောခအရှိတောင်အာရှရေးရာကျွမ်းကျင်သူတီတီနန်ပွန်စုဒီရက်နဲ့ဦးကျော်စံသာဆွေးနွေးတင်ပြထားပါရခင်ဗျာ
။ပါမောခတီတီနန်ခင်ဗျာ။မကြာသေးနေရာကင်မိုရီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ဟာမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်။လူတော်တော်များများကဒီခီးစဉ်ကိုပြန်ဆုချကြပါတယ်။ဒါမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှာမလေးရှားနိုင်ငံရဲ့နိုင်ငံရေးဝန်ကြီးကလွယ်ပြီးကျန်းအစိုးရတွေကတေဝင်းဒီကိစ္စကိုဝေဖန်တာရှုတ်ချတာကိုသိမကြားရပါဘူးဆိုတော့ဒီခီးရင်ကိုအဲ့ဒီအာဆီယံနိုင်ငံတွေကလက်ခံတဲ့သဘောတူတယ်လို့များကျွန်တော်ယူဆနိုင်မှာခင်ဗျ
No I don't think so I think Hun Sen has used ASEAN's reputation and credibility
ဟုတ်ပါဘူးကျွန်တော်ကတော့အဲ့လိုမထင်ပါဘူးဟုတ်ဆန်အာဆီယံကုန်သတင်းနဲ့တိုက်ခါကိုသူ့ရဲ့ကိုယ်ပိုင်အကျံစီအတွက်အသုံးချတာဖြစ်ပါတယ်။သူဟာသူ့အတွက်နာမည်ကောင်းတဲ့ကုန်သတင်းကောင်းတွေတွင်ချန်စီရေးချင်တာသိကြပါတယ်။သူဟာသူ့ရဲ့အာဏာရပါတီခေါင်းဆောင်မှုကိုသူ့ရဲ့သားဟွန်မနက်ကိုလွှတ်ပြောင်းပေးဖို့လုပ်နေတာပါ။ဟွန်ဆန်တို့ကနောက်ထပ်6နှစ်ကျင်ပါသေးတယ်။အခုဒီချိန်ကသူအာဆီယံကိုခေါင်းဆောင်ဝင်ရတာနောက်ဆုံးချိန်လည်းဖြစ်ပါတယ်။အခုတော့သူဟာမင်းအွန်လိုင်းကိုတွားတွေ့ပြီးစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုလိုက်တာဖြစ်ပါတယ်။ဒါအာဆီယံရည်တည်ချက်ကိုဖြိုဖျက်လိုက်တာတစ္ဆာဖောက်လိုက်တာလည်းဖြစ်ပါတယ်
။ဒါကတော့ဟွန်ဆန်ရဲ့အကြံစီဟွန်ဆန်ရဲ့ယူရချက်ပေါ့ခင်ဗျာ။အာဆီယံအဖွဲ့ဝင်တခြားနိုင်ငံတွေရဲ့ဒီကိစ္စပေါ်ရည်တည်ချက်ကိုလည်းသုံးသပ်ပါအောင်ခင်ဗျာ
။ I don't think other governments in ASEAN agree with that.
Okay, အာဆီယံတခြားနိုင်ငံတွေကဒါကိုသဘောတူတယ်လို့ကျွန်တော်တို့မထင်ပါဘူး။အများစုကတော့လောလောဆယ်မှာနှုတ်ဆက်မှုနဲ့တုံ့ပြန်နေကြပါတယ်။ဒါပေမဲ့ခွဲရမှာတော့ဒီလိုလုပ်လိုက်တာနဲ့ပတ်သက်လို့စိုးရိမ်နေကြမယ်ထင်ပါတယ်။တကယ်တော့အာဆီယံအခုလည်းကပြက်ပြက်သားသားစိတ်ဝမ်းကွဲနေတာပါအင်ဒိုနီးရှားဆိုရင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်သွားဖို့ဆိုတဲ့သဘောထားကိုပြင်းပြင်းထန်ထန်ပြသနေတာဖြစ်ပါတယ်မနစ်ကလေးကအင်ဒိုနီးရှားမလေးရှားစင်ဘူဖိလစ်ပိုင်တို့ကတစ်ဖက်ကျမ်းမာရေးအကူအညီထောက်ပံ့နေပေးဖို့နဲ့စစ်တပ်ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုရပ်ဆိုင်းရုံသာမကဖေဝါရီလဆန်းအာဏာမသိရင်ကရှိခဲ့တဲ့အလုပ်ဖြစ်နေခဲ့တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့တောင်းဆိုလာခဲ့ကြတာပါဒီလင်းနိုင်ငံကတောင်းဆိုပ
ါဒါကတော့ဒီဒီမိုကရေစီကိုလူလာတဲ့အာဆီယံနိုင်ငံတွေပေါ့ခင်ဗျာဆိုတော့မြန်မာအင်ဒီဂျင်းမြန်မာနိုင်ငံအတွက်လည်းသိအရေးကြီးတဲ့ထိုင်းနိုင်ငံရဲ့သဘောထားကိုလည်းသိပြစေခင်ဗျာထိုင်းနိုင်ငံအစိုးရကလည်းပဲဒါစစ်အနာသိမ့်ပြီးတော့ဒီမိုကရေစီအသွင်ပြောင်းထားတဲ့အစိုးရဆိုတော့ဒီအစိုးရရဲ့အခုမြန်မာစစ်ကောင်စီအပေါ်မှာသဘောထားကိုလည်းသိကြပါခင်ဗျာ
Thailand is disappointing because Thailand should have been on that side
ထိုင်းနိုင်ငံရဲ့ရည်ရွယ်ချက်ကစစ်ပြစ်ဖို့ကောင်းပါတယ်တကယ်တော့ထိုင်းနိုင်ငံကလည်းအဲ့ဒီလေးနိုင်ငံဘက်ကရည်တည်တင်ပါတယ်ဒီမိုကရေစီပြန်လည်ပေါ်ဆောင်မှုတောင်းဆိုစင်ပါတယ်ဒါပေမဲ့ဒီလိုမဟုတ်ပဲဂျာနီလန်ကိုရွေးခဲ့ပါတယ်ရင်းဆိုင်မဲ့ဝိလေချံပတ်လုံနေခဲ့ပါတယ
်ကျန်တဲ့အာဆီယံနိုင်ငံတွေရဲ့သဘောထားပါခင်ဗျာ
The other countries are authoritarian governments they can be
ကျန်နေနေရတော့ဒီအာနာရှင်ဆက်ဆံဥချုပ်တဲ့နိုင်ငံတွေပါသူတို့ကစစ်ကောင်စီကိုစစ်တပ်ကိုစာနာမယ်လို့လည်းယူဆနိုင်ပါတယ်ဒီအချိန်မှာဟွန်ဆန်ရဲ့လုပ်ရတာသူ့ရဲ့ဩဇာအရှိန်ဟောတိုးချဲ့ရမှာအာဆီယံကိုအတုံးချောက်ကိုအားထုတ်မှုဖြစ်ပါတယ်သူကခတ်တုံးတုံးတော့မဟုတ်ပါဘူးသူလူကျင်နာကိုကြံဖန်လုံနိုင်ပါရဲ့ရဲရဲဆက်ဆက်လည်းလုတ်တက်ပါရဲ့မြန်မာစစ်ကောင်စီကိုအတိမတ်ပြုလက်ခံပြီးရှစ်ဆက်သွားဖို့သူမျှော်လင့်ထားဝင်ရပါတယ်ဒါအာဆီယံကိုခုလုံးလုပ်ပြီးတိတ်အန်ဒီယန်များတဲ့ဂိမ်းကိုသူကကစားဖို့လုပ်နေတာပါဘာကြောင့်လဲဆိုရင်စစ်ဆွေးရကိုတည်ဝင်အတိမတ်ပြုလက်ခံလိုက်ရင်စစ်တပ်အနေနဲ့သ ူပြည်သူတွေပေါ်ရဲရဲစစ်စစ်အကြမ်းဖက်မှုတွေကျူးလွန်မှုတိုက်တွန်းအားပေးလိုက်တာပဲဖြစ်သွားမှာပ
ါတကယ်တော့မြန်မာနိုင်ငံကိုအာဆီယံဝင်ဖို့လက်ခံခဲ့တဲ့ဟို1998ခုနှစ်တုန်းကလည်းမြန်မာနိုင်ငံဟာရက်စက်ကြံကြုတ်တဲ့ဆီအစွာလဲအောင်ကရှိနေခဲ့တာပါခင်ဗျာဒီမိုကရေစီအစွာမဟုတ်ပါဘူးဆိုတော့အဲ့ဒီနှုန်းကလည်းပဲအာဆီယံကလက်ခံခဲ့တယ်နားချဖို့ဖြောင့်ပြဖို့ကြိုးစားခဲ့တယ်အခုအချိန်နဲ့ဘယ်လိုများကွာသလဲနှိုင်းရှင်းပေးပါဦ
း This situation is different because you know if the military coup in Myanmar succeeded like the way it used to in 1962 or 1980
အခုအချိန်ကတော့ထူးခြားပါတယ်တကယ်လို့အခုဆီယနာတဲ့မှုဟာ1962တို့1988တို့လို့အောင်မြင်ခဲ့မယ်ဆိုရင်တော့ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်အာဆီယံကလည်းစစ်ဆေးရလဲအောင်မြန်မာနိုင်ငံနဲ့ဆက်ဆံရမှာပါပဲဒါပေမဲ့အခုဒီချိန်မှာတော့ဆီယနာတိမ်မှုကမအောင်မြင်ပါဘူးစစ်ကောင်စီဟာအာဏာကိုသိမ်းယူဝင်မဲ့နိုင်ငံကိုမချုပ်ကန်နိုင်ပါဘူးနိုင်ငံတော်ကပုံကံမှုတွေနဲ့ရင်ဆိုင်နေရပါတယ်ဆိုတော့ဒါအာဆီယံနိုင်ငံတွေအတွက်တိတ်ကိုထူးခြားပါတယ်အာဆီယံဟာနှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံရမှာဖြစ်ပါတယ်အန်ယူဂျီပါဝင်အရသာအုပ်ချုပ်ရေးတွေ PDF တွေ EU ကတိုင်းနယ်လက်နက်ကိုင်ဖွဲ့ပြီး CDM လှုပ်ရှားမှုဖွဲ့အားလုံးနဲ့ထိတွေ့ဆက်ဆံရမှာပါသူတို့ဟာအာဏာလက်ကမ်းမရှိပေမဲ့ Shadow Civilian Government အတိုက်ခံအရသာဆွေးရပါသူတို့ဟာတိုင်းပြည်နေရာတော်တော်များများကိုထိချုပ်ထားပါတယ်ဒီအချိန်မှာဟွန်ဆန်းကမင်းအောင်လိုင်တို့စစ်ကောင်စီကိုအတိမတ်ပြုဖို့လုပ်တာဟာအာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍကိုဖျက်ဆီးလိုက်တာလည်းဖြစ်ပါတယ
်ဆိုတော့အာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍဆိုလို့အာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍကဘလောက်များထိရောက်မှုရှိနိုင်လို့လဲခင်ဗျာမြန်မာပြည်သူသဘောထားတွေကြည့်ရတာကတော့မြန်မာပြည်သူအများစုကတော့အာဆီယံကိုအားမထားကြပါဘူးအစကတည်းကလည်းသိပ်ပြီးတော့မျှော်လင့်ချက်မထားခဲ့ကြပါဘူ
းအာဆီယံ has had the 5-point consensus Brunei was a small country
အာဆီယံမှာဘုသဘောတူညီချက်၅ခုရှိပါတယ်။တင်းငယ်တဲ့နိုင်ငံဖြစ်တဲ့ဘရူနိုင်းဟာအာဆီယံကိုမနစ်ကဥဆောင်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တဲ့အာဏာသိမ်းပြီးနောက်ဒါကိုဘလို့ကင်တွယ်မယ်ဆိုတဲ့တာဝန်ကြီးတစ်ယောက်ကိုကင်တွယ်ခဲ့ရပါတယ်။အဲဒီအခါအချိန်တော်လေးနှောင့်နှေးခဲ့ပြီးဘုသဘောတူညီမှု၅ချက်ကိုရရှိအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ဘရူနိုင်းဟာဂုဏ်သက်စရာဖြစ်ခဲ့ရပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးညှိနှိုင်းပြီးမှသဘောတူထားတဲ့မူတွေပါ။အဲ့ဒီမူ၅ချက်ဟာပြင်းထန်တဲ့မူတွေမဟုတ်ပေမဲ့အာဆီယံအနေနဲ့ရှေ့ကိုရွေးနိုင်မဲ့လမ်းကြောင်းဖြစ်ပါတယ်ကုလသမဂ္ဂနဲ့လူညွှန်ရေးကောင်စီတို့ကလည်းဒီအတွက်အာဆီယံကိုတာဝန်အနှင့်ထားတာပါအဲ့ဒီမူ၅ချက်နဲ့အခြေခံချက်ကတော့အာဆီယံကိုယ်စားလှယ်ဆီလုပ်ဖို့လည်းပါပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာမြန်မာပြည်ကိုတွဲရောက်ပြီးပြပောင်းစုံနဲ့ထိတွေ့ဆက်ဆံမှုဖြစ်ပါတယ်ဒီပုံစံပေါ်တူညီမှုဟာအာဆီယံအနေနဲ့လှုပ်ဆောင်နိုင်တဲ့တစ်ခုတည်းသောနည်းလမ်းလည်းဖြစ်ပါတယ်ဟွန်ဆန်ရဲ့ခီးစဉ်ဟာဒီအာဆီယံမူကိုချုပ်ဖောက်ပြီးထိရောက်မှုမရှိအောင်လုပ်လိုက်တာပါပဲအာဆီယံအနေနဲ့ဘာမှမတက်နိုင်တော့ပါဘူ
းဆိုတော့ဟွန်ဆန်းကမြန်မာနိုင်ငံကိုမသွားဘူးအာဆီယံရဲ့ယက်တီချက်မူကိုမဖျက်ဆီးဘူးဆိုရင်တော့အာဆီယံရဲ့သဘောတူညီချက်ကဘယ်လောက်ထိထိတိယောက်လုပ်နိုင်မှာမို့လဲခင်ဗျာအာဆီယံကိုစစ်ကောင်စီကအစကတည်းကလည်းဒီမူ၅ချက်ကိုလက်မခံဘူးလို့ပြောထားပြီးဖြစ်ပါတယ
် The 5 point consensus was already undermined before because Min Aung Hlaing agreed to it but
မင်းအောင်လိုင်းပစ်ထရေးတဲ့ဖိုင်နော်အစကတည်းကထိရောက်မှုရှိဖြစ်နေပါတယ်မှန်ပါတယ်တကယ်တော့မင်းအောင်လိုင်းဟာအဲ့ဒါကိုလက်ခံခဲ့ပါတယ်ဒါပေမဲ့မလိုက်နာပဲဂရိဖြစ်လိုက်တာဖြစ်ပါတယ်ဒါကြောင့်လဲဒီသဘောတူညီချက်ကိုအကောင့်ထဲပို့ဖို့ဘရူနိုင်းအနေနဲ့မနစ်ကလေးကအခက်အခဲတွေတွေ့ခဲ့ရပါတယ်တနည်းပြောရင်မင်းအောင်လိုင်းဟာအာဆီယံကိုလှည့်စားခဲ့တာပါအခုတော့ဟွန်ဆန်းလိုရဲ့ကြောင့်မင်းအောင်လိုင်းအနေနဲ့ပိုခိုင်မာသွားပါပြီအခုနောက်ပိုင်းမှာအတိတ်ခံရလာမဲ့အာဆီယံသံတမန်ကိုမင်းအောင်လိုင်းကလက်ခံကောင်းလက်ခံလာပါလိမ့်မယ်ဒါပေမဲ့မင်းအောင်လိုင်းရဲ့အလိုချဖြစ်သွားပါပြီတကယ်တော့အာဆီယံရဲ့အလိုချဖြစ်ရမှာပ
ါဒါပေမဲ့လည်းအာဆီယံရဲ့အခြေခံကိုနှိုက်ကဆုံးဖြတ်ချက်ချဖို့အတွက်အများသဘောတူညီမှု consensus ဆိုတာရယူရမယ်လို့ဆိုထားလေတော့အခုကင်ဘောဒီးယားဥက္ကဋ္ဌဖြစ်လာတော့ဒီဥက္ကဋ္ဌဖြစ်လာုံနဲ့အာဆီယံရဲ့အခြေခံမူဝါဒပြောင်းလဲသွားနိုင်တယ်လို့အများကျွန်တော်တက်လို့ရမလားခင်ဗျာ
So now ASEAN, I think, has been exposed for its structural fundamental weakness. The consensus-based decision-making is now...
ကူအာဆီယံအခြေခံပေါ်စီဝါအနေချက်ကိုပြသလိုက်တာလို့ထင်ပါတယ်ဘုံသဘောတူညီမှု consensus ကိုအခြေခံဆုံးဖြစ်တဲ့နည်းလမ်းဟာထိရောက်မှုမရှိနိုင်တော့ပါဘူးဒီမူကိုပြောင်းလဲဖို့အခုတော့လောရတော့မှာဖြစ်ပါတယ်ဓမ္မမော်ရင်တော့အာဆီယံဟာအတုံးမတည့်ဖြစ်သွားပါလိမ့်မယ်ထိရောက်မှုမရှိဖြစ်သွားပါလိမ့်မယ်အထက်ပဲကတော့အင်အားအကြီးဆုံးနိုင်ငံကအရေးကြီးတဲ့အခန်းကဏ္ဍကနေပြီးကြံဖော့ဝင်နိုင်ငံတွေအတွက်ညှိနှိုင်းပေးနိုင်ချေအလျှော်တင်းလုပ်နိုင်ချေဆုံရှုံသွားနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့အာဆီယံပြင်ပနိုင်ငံတွေကိုကြည့်မယ်ဆိုရင်တရုတ်နိုင်ငံဟာတော်လေးအရေးကြီးတဲ့နိုင်ငံလို့ထင်ပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအာဆီယံမူငါးချက်ကိုလက်သင့်ခံလိုက်နာလာအောင် တရုတ်အနေနဲ့ကောနားချနိုင်လိမ့်မယ်တွန်းအားပေးနိုင်လိမ့်မယ်အခြေအနေရှိတယ်လို့ထင်ပါလားခင်ဗျာ
there's this major play you know China is a key country before the coup China was actually I think China was satisfied dealing with the NLD led government with Aung San Suu Kyi and they had already
နောက်နိုင်ငံတွေဆိုင်တော့တရုတ်ဟာအဓိကကျတဲ့နိုင်ငံတစ်ခုပါတရုတ်ဟာ NLD ဥဆောင်တဲ့အစိုးရနဲ့ဆက်ဆံရတာကျဉ်းနှံ့မှုရှိတယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာမဟာဗျူဟာရစီးပွားရေးရစိတ်ဝင်စားမှုနဲ့လုပ်ငန်းဆောင်တာတွေလည်းအများကြီးရှိပါတယ်စစ်တပ်ကအာဏာသိမ်းလိုက်တော့ဒါတွေအားလုံးပြန်ညှိရမယ့်အခြေအနေဖြစ်သွားပါတယ်ဒါပေမဲ့မြန်မာစစ်ကောင်စီကိုဖိအားပေးတဲ့အထိတော့လုံးလိမ့်မယ်မထင်ပါဘူးတရုတ်အနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးထက်သူ့အကျိုးစီးပွားကိုကာဝယ်ရေးသာအဓိကထားမှာပါဒီအတွက်တည်ငြိမ်မှုကိုပဲလိုချင်ပါပါဆိုတော့စစ်ကောင်စီအနေနဲ့အာဏာချုပ်ကန်ပြီးတည်ငြိမ်မှုပေးနိုင်ရင်တရုတ်ကဒီတိုင်းဆက်လိုက်သွားပါလိမ့်မယ်ဒါပေမဲ့အတိုက်ခံတွေတွန်းလိုင်းအင်အားစုတွေဘက်ကနယ်မြေတွေကိုပုံမှုထိ ंछ ုပ်လာနိုင်တဲ့ပုံပြီးအောင်မြင်မှုရလာတယ်ဆိုရင်တော့တရုတ်တီပင်လင်းအတိုက်ခံနေနဲ့ထိတွေ့ဆက်ဆံရုံမှာတပါရွေးစရာတခြားနည်းလမ်းမရှိဖြစ်လာလိမ့်မယ်လို့ထင်ပါတယ်အာဆီယံလည်းပဲထုံထိပ်တိုင်းပဲဖြစ်လာပါလိမ့်မယ်
ကျောဇန်သားရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါလေခင်ဗျာဒီအစည်းအဝေးကိုဗိုလ်တူးနေ့ညတိုင်းနဲ့အခုလိုမျိုးကြာသာပတင်းနေ့မနက်ခင်းတိုင်းမှာပုံမှန်တင်ဆက်နေတာဖြစ်ပါလေခင်ဗျာအခုတခါတော့ဒီတပတ်တွင်အားကစားသတင်းတွေမတင်ဆက်ခင်မှာလူတူးနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ကြပါလေစီကျူယောဂရှိမိဆိုတာကိုစောစောစီဖော်ထုတ်သိရှိနိုင်မှုအတွက်စမ်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုအထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးမြန်းပြီးဒေါက်တာတန့်စော်ကတင်ပြထားပါတယ်ခင်ဗျာ
သွေးရင်းကြားတဲ့မြင့်တက်တာကိုစောစောစီစီဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်စီးကျူယောဂကြောင့်ကြိုတင်ရမယ့်နောက်ဆက်တွဲစူးကျူတွေကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူဖြစ်စေမှာပါသွေးရင်းကြားတဲ့ပမာဏကိုစစ်ဆေးတဲ့နေရာမှာစစ်ဆေးတဲ့အချိန်ကာလပေါ်မူတည်ပြီးအတိုင်းအတာပမာဏတွေကွဲပြားခြားနားမှုရှိတာကြောင့်သွေးရင်းကြားတဲ့စစ်ဆေးပုံနည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေယောဂအထူးကုဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့စီးကျူသွေးကျူယောဂရှိပြီလို့သတ်မှတ်တာဒီခန္ဓာကိုယ်ထဲမှာသွေးထဲမှာရှိတဲ့အချိုပမာဏနဲ့ပဲဆရာတို့ကဆုံးဖြတ်တာဖြစ်ပါတယ်။အဲ့တော့ဒီဆရာတို့ခန္ဓာကိုယ်ထဲမှာရှိတဲ့အချိုဓာတ်ကိုသတ်မှတ်တဲ့နေရာမှာဆရာတို့နှမျိုးရှိပါတယ်။အဓိကအဖြစ်ပေါ့နော်တစ်ကတော့အစာမစားမီ fasting blood sugar ပေါ့နော်နောက်တစ်ခုကတော့ဆရာတို့ကအစာစားပြီးတစ်နာရီသုံးမဟုတ်ဒီကြုံတဲ့အချိန်မှာဖောက်လိုက်တာပေါ့နော် random blood sugar လို့ခေါ်တာပေါ့ဒီပမာဏပေါ်မူတည်ပြီးတော့ဆရာတို့ကစီးကျို့ဖြစ်မဖြစ်ဆုံးဖြတ်လို့ရပါတယ်ပေါ့နော်အဲ့တော့ဆရာတို့ဒီစီးကျို့သတ်မှတ်တဲ့အခါမှာဒီ American Diabetes Association တို့ WHO နော်ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ကနေသတ်မှတ်ထားတဲ့ကဏ္ဍလေးတွေရှိပါတယ်
အစာမစားခင်အချိန်မှာသွေးရင်းသကြားတဲ့ပမာဏကိုတိုင်းတာစစ်ဆေးကြည့်မယ်ဆိုရင်တွေ့ရှိနိုင်မဲ့စီးကျို့လိုသတ်မှတ်နိုင်တဲ့သွေးရင်းသကြားတဲ့ပမာဏနဲ့စီးကျို့အကျိုးလိုသတ်မှတ်နိုင်တဲ့သွေးရင်းသကြားတဲ့ပမာဏတန်ဖိုးတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။အစာမစားမီစီးကျို့လိုဘယ်လောက်မှသတ်မှတ်မလဲပေါ့နော်။အစားရောမီလီဂရမ်ပါစင့်နဲ့ပြောမယ်ဆိုလို့ရှိရင်ဆိုတချို့တွေက130မီလီဂရမ်အထက်ဆိုရင်စီးကျို့လိုသတ်မှတ်တယ်။တချို့တွေက125 126မီလီဂရမ်အထက်ဆိုရင်ဆရာကစီးကျို့လိုသတ်မှတ်တယ်နော်။အဲ့တော့ normal ကဘယ်လောက်လဲဆိုရင် normal ကအစာမစားခြင်း100 mg အောက်မှာရှိတယ်။အဲ့ဒီခါကျတော့ဆရာတို့က normal နဲ့ပုံမှန်လူနဲ့ဆရာတို့ကဒီစီးကျို့လို့သတ်မှတ်တဲ့ဂျားမှာကဏ္ဍလေးတွေခါတယ်။နော်ဥပမာပြောမယ်ဆိုရင်အစာမစားမီပဲပြောမယ်ဆိုရင်100နဲ့130ဂျားပေါ့။နော်100အောက်ကပါမှန်လူ130ကစီးကျို့ပထိန်သိမ်းနိုင်တော့စီးကျို့ရောပါတယ်။ဒါဆို100နဲ့130ဂျားထဲမှာရှိရင်ဘယ်လိုပြောမလဲ။ဒါကိုဆရာတို့ကစီးကျို့အချို့ကလာpre diabetes impaired fasting glucose ဆိုခေါ်တယ်เนาะအဲ့ဒါဘာအဓိပ္ပာယ်လဲဆိုတော့အချို့ဓာတ်ကိုတာမန်လူတွေလိုမထိန်းနိုင်တော့ဘူးလေအချို့ကလာเนาะတာမန်လူတွေလိုမထိန်းနိုင်ဆိုတာဘာလဲဆိုရင် तू ကအချို့မစားရင်တာမန်တိုင်းပဲရှိနေမယ်တဲ့เนาะကြားတို့ထင်းချက်တို့အချို့ပါတဲ့အစားသောက်တွေမစားဘူးဆိုရင်ဖောက်လိုက်ရင်60ပဲရှိမယ်100အောက်မှာပဲရှိဒါပေမဲ့အချို့တွေတပူးတောက်လိုက်မယ်เนาะကော်ပီလက်ဖက်ရည်ချိုချိုတောက်ထည့်မယ်ဆိုရင်နောက်တစ်ရက်မနေ့မှာဖောက်လိုက်လို့ရှိရင် तू ကတရားနဲ့တရားတစ်စိတ်ချာရောက်ပါတိပဲလဲဆိုရင်ခုနကဆရာတို့အချိုရည်နဲ့လက်ဖက်ရည်မှာပါတဲ့အချိုဓာတ်ကိုသာမန်လူကဲဆိုမထိန်းနိုင်တော့ဒီတိုင်းဆက်လက်နေထိုင်သွားမယ်ဆိုရင်သူဒီနောက်6လနဲ့တနည်းတွင်မှာတရားတစ်စိတ်ကျော်ပြီးစူးကျူယောဂတဲ့ကဲဆိုသတ်မှတ်ခြင်းခံရတယ်ပေါ့ เราเสียรู้ว่าเราดีซีจูโยกะตั้มมาเช่นมาตั้มมาเช่นแต่กูน้องใบมาเราซีจูเทนเดนลูเนาะโจดะกูเทนเดนไหนเนี่ยมาเทนเดนไหนเนี่ยพอมาบูดีพี่เราเนาะเสร็จเรียกอะไรเช่นตัวมาเช่นไปแต่จำรู้เสียรู้ว่าดีซีจูโยกะตั้มมาปุ๊บส่วนตั้มมาซีเดนเนี่ยประมาณได้เนี่ยยี่เนี่ยเนาะได้ดีซีจูจูบาลาตัวบูซีจูพี่เนี่ยดีซีจูโจดะเทนเดนบูมาน่าเชื่อฮันได้พี่เนี่ยดีตัวเนี่ยดีทายน์ซาตามุปงสังกูจำเลยเต็มดีโลจำจูบาล
สาสาบีเดชิมาตั้งแต่สิสิจิเมสุยโนตัวเรื่องที่จะได้ประมาณนั้นฮะสามสาเกนเชียงอาเทอเนงเงี้ยมีแต่เนี่ยมาพิจารณาซีจูดามามโฮจูซีจูลุตั้มแต่ตัวเรื่องที่จะได้ประมาณนั้นทำมือกูเลยเนงเงี้ยตัวมีตั้มแต่ทารีสีเรลูแต่เราไม่เจอในงานเชียงบ่าวเลยเออสาสาบีเดชิมาเบชิเมพับเอาตามันดูดีดีเดียร์ลีเดนบีดีกันเอามาชิบามีซีจูเดียร์เสียบีดีกันจอยตั้มมาบ้าง แต่ว่าเดียร์ลีเดนเอาโซยินซีจูเซลัยเกจิมาแต่ว่าเดียร์ลีเดนเอาโซยินซีจูเทนเดมูกาวเนี่ยโจดะกูตุเทนเดนไหนเนี่ยซีจูโยกะมาชีเดวูเดียร์เสียใจโจยินซีจูมาเทนเดนไหนรอวูซีจูโยกะชีเดวีเดียร์ลีเดนเนี่ยเดียร์เสียใจจ้าสุลูชีเนี่ยซีจูจูกาลาชีเดวีโจดะกูตามันดูเดลูมาเทนเดนไหนรอวูโลจามินตามันดูเข้าไปเนาะไอ้รอแต่จำรู้ดีเอเซสต์ดูได้บีดีเกสุรากะมีดูมาโซเนาะแต่ดูเก
เจ้าหน้าที่สุดโจ้เนี่ยเช่นมาเสียรู้ว่าแล้วที่กูเข้าไปอ่ะซีจูลิตาคลีกูเสียรายการเนี่ยกูดีที่โจ้ได้กูตามันดูเทนนิ่งดีเลยล่ะเนาะมาเทนนิ่งไหนรอบุดาซีจูโยกะเช่นนี้พิจารณาแล้วมันสารุปยาเนาะแล้วทีนี้อาเช่นเสียรู้ว่าที่ดูเดียวมาซีจูโยกะเช่นนี้พิโดมโจ้ได้กูเทนนิ่งไหนมุมมาฮันดานเอาเสียเช่นนี้พิโดเสียรู้ที่ชินไหนมาเช่นไปซีจูชิมชิสุรากูปูบีที่ดีจ้าจ้าที่ชินไหนมุสุยเอง
HbA1c လို့အမည်ရတဲ့ဆန်သက်စစ်ဆေးမှုကိုပြုလို့ရလေရှိပါတယ်။HbA1c ဆန်သက်စစ်ဆေးမှုကြောင့်ကိုတရားဥပမာကျွန်နိုင်ကအခုလိုရှင်းပြပါရစေ။ဒီတဲ့ပို့ပြီးတော့ဆရာတို့တိကျခြင်းเนาะဒီလွန်ခဲ့တဲ့3လအတွင်းမှာဒီရှိခဲ့တဲ့အချို့တက်ပမာဏကိုဟိုတိရှိနိုင်တဲ့ဟီမိုဂလိုဘင် A1c ဆိုတဲ့တက်ကိုစစ်ဆေးရင်လည်းဆရာတို့ကလက်တလောထိန်းသိမ်းမှုမဟုတ်ဘဲနဲ့လွန်ခဲ့တဲ့3လအတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်ဒီအချို့တက်ကိုထိန်းသိမ်းနိုင်မှုရှိတယ်မရှိဘူးလို့လည်းဆရာတို့ကမှန်းစပြီးပြောနိုင်ပါတယ်။ဒါကြောင့်မလို့ အခုနောက်ပိုင်းမှာဆရာတို့ကဟီမိုဂလိုဘင် A1c
ဆိုတဲ့ဓာတ်ကိုလည်းထည့်သွင်းပြီးတော့စစ်ဆေးပေးခြင်းအပြင်စီချိုထိန်းသိမ်းမှုကောင်းမကောင်းကိုရောဆရာတို့ကကိုယ်စီကိုလာတဲ့အချိန်မှာစီချိုထိန်းသိမ်းမှုကောင်းမကောင်းကိုသိနိုင်ပါချက်။စီချိုယောဂရှိမရှိဆိုတာကိုစောစောစီစီဖော်ထုတ်သိရှိနိုင်တဲ့အတွက်ဆန်သက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်ကိုစနေတနင်္ဂနွေ VOA ရဲ့ရုပ်သံအစီအစဉ်တွေမှာလည်းပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်။ဇာတာပိနေ့ဒီကနေ့ည VOA ရဲ့ဒီရေဒီယိုရုပ်သံအစီအစဉ်တွေတင်ဆက်တဲ့အခါမှာတော့ဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းသာဒေသတွေကသတင်းတွေစုစည်းထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကိုရန်နိုင်တင်ဆက်မဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်နိုင်ပါပြီ။
ကနောင်းစတကူနဲ့အတွက်ဖီဖာရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့ဆွေးနွေးနိုင်ငံဇူရစ်မြို့မှာတန်းလာနေကချီးမြှင့်ခဲ့ပြီးတော့ဒီနေ့မှာတော့ဗိုင်းရပ်ကူးစက်မှုတွေတဖန်ပြန်မြင့်တက်လာနေတဲ့အတွက်အဆုချီးမြှင့်ပွဲအခမ်းအနားကိုလည်းအွန်လိုင်းကနေပဲလုပ်ခဲ့ကြပါတယ်။ရိုဘတ်လေဗန်ဒေါဖ်စကီကွန်ဂရက်တူလေးရှင်းဗိုင်းတနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ဘိုင်းမျူနစ်နဲ့ ိုင်ပွဲတွေမှာ34ပွဲမှာ43ဂိုးသွင်းပြီးတော့အချိန်ကဂျမတိုက်စစ်မှုကတ်မူလာ49နှစ်ကြာတင်ထားတဲ့စံချိန်ကိုချိုးနိုင်ခဲ့တာကြောင့်မက်ဆီနဲ့ဆာလာတို့ကိုကျော်ဖြတ်ပြီးတော့ဒီနှစ်အတွက်အကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့တာပါ Lewandowski ဟာမနစ်တုန်းကလည်း FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုရထားတာကြောင့်ဒါဟာသူ့အတွက်တော့ FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုနှစ်နှစ်သက်တိုက်ရလိုက်တာလည်းဖြစ်ပါတယ်အမျိုးသမီးတွေကအကောင်းဆုံးဘောလုံးသမားဆုကိုတော့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas ကရသွားပါတယ်ဒါကြောင့် Putellas ဟာဒီနှစ်မှာပြင်းထန်ဘောလုံးမဂ္ဂဇင်းကချီးမင်းတဲ့ရွှေဘောလုံးဆုရော FIFA ရဲ့တနက်တာအကောင်းဆုံးဘောလုံးသမားဆုရောရသွားခဲ့ပါတယ
် And the winner is Thomas Tuchel
မြန်မာဘက်ကအကောင်းဆုံးလိဂ်ဆုကိုတော့ Chelsea တင်းကိုဥရောပ Champions League ရအောင်လုပ်ပေးခဲ့တဲ့ Germany ပြ Thomas Tuchel ကရသွားခဲ့ပြီးတော့အကောင်းဆုံးဂိုးသမားဆုကိုတော့ Chelsea နဲ့ Senegal ဂိုးသမား Edward Mendy ကရသွားပါတယ်အမျိုးသမီးဘက်ကအကောင်းဆုံးနှိပြဆုကိုတော့ Chelsea မျိုးသမီးတင်းကိုဖလားသုံးလို့ရအောင်လုပ်ပေးခဲ့တဲ့နှိပြ Emma Hayes ကရသွားပြီးတော့အကောင်းဆုံးဂိုးသမားဆုကိုတော့ Chelsea နဲ့ Lyon အမျိုးသမီးအတင်းကဂိုးသမား Christian Endler ကရသွားခဲ့ပါတယ်2020ခုနှစ်အတွက်တနက်တာအကောင်းဆုံးဂိုး Postcard ဆုကိုတော့ Tottenham အတင်းက Argentina တောင်ပံကစားသမား Eric Lamela ပြီးခဲ့တဲ့ Match လက Arsenal ဘက်ကိုတွင်းတဲ့ဂိုးနဲ့ရသွားခဲ့ပါတယ်2020ခုနှစ်အတွက် FIFA ရဲ့ Fair Play Awardအသက်ရှင်ဆုံးစုကိုတော့ဒိမ့်မတ်အသင်းနဲ့ဈေးအဖွဲ့ကရသွားခဲ့ပါတယ်။ Euro 2020ပြိုင်ပွဲအတွင်းဒိမ့်မတ်ခွင့်လှည့်ကစားသမား Ericsson ရုတ်တရက်နှလုံးရက်ပြီးတော့လဲကျသွားတဲ့အချိန်မှာအချိန်မီအသက်ကယ်ဆယ်ကုသနိုင်ခဲ့တာကြောင့်ချီးမြှင့်လိုက်တာဖြစ်ပြီးတော့အကောင်းဆုံးပရိသတ်စုကိုတော့ဒီပွဲမှာကြီးစုအားပေးခဲ့တဲ့ဒိမ့်မတ်နဲ့ Finland ပရိသတ်တွေကရသွားခဲ့ပါတယ်
။ Special Awards for a unique player.
ဒါပြန် FIFA ရဲ့တနစ်တာအထူးစုကိုလည်းချီးမြှင့်ခဲ့ပြီးတော့အမျိုးသားဘက်မှာတော့ပေါ်တူဂီနဲ့ Man U တိုက်စင်မှုရိုနောဒိုကရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ကနေဒါအသင်းက Christine Sinclair ကရသွားပါတယ်။ရိုနောဒိုဟာအမျိုးသားဘက်ကနိုင်ငံတကာပြိုင်ပွဲတွေမှာ115ဂိုးသွင်းပြီးတော့ Christine Sinclair ကတော့အမျိုးသမီးဘက်မှာကနေဒါအတွက်188ဂိုးနဲ့စံချိန်တင်ဂိုးအများဆုံးသွင်းနိုင်ခဲ့ကြလို့ FIFA ကအထူးစုအဖြစ်ချီးမြှင့်ခဲ့ကြတာဖြစ်ပါတယ်။ဒီစုပေပွဲခန်းနာကိုတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာကျင်းပခဲ့ပြီးတော့ရိုနောဒိုတယောက်ပဲလူကိုယ်တိုင်တက်ရောက်ယူခဲ့ပြီးတော့ကျန်တဲ့သူတွေကိုတော့အွန်လိုင်းကနေချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ Australian Open Tennis ပြိုင်ပွဲကိုဒန်နလာနေကစတင်လိုက်ပါပြီဒန်နလာနေကပထမပွဲစဉ်မှာနာမည်ကြီးတွေကနဒောင်းနဲ့ Zverev တို့နိုင်ရခဲ့ကြပြီးတော့မြို့သမီးဘက်မှာတော့လက်ရှိချန်ပီယံ Naomi Osaka နဲ့ Ashley Barty တို့နိုင်ရခဲ့ကြပါတယ်ဒီလိုပြိုင်ပွဲကိုစတင်လိုက်ချိန်မှာပဲကမ္ဘာနံပါတ်1 Novak Djokovic ရဲ့ချန်ပီယံပွဲကိုကာကွယ်ဖို့နဲ့ Grand Slam Championship 20ကြိမ်နဲ့အများဆုံး3ကြိမ်တင်ဖို့အိမ်မက်တွေလည်းဒီတကြိမ်မှာပြတ်သွားခဲ့ပါတယ်။ Australia ဆိုရကသူ့ရဲ့ပြည်ဝင်ခွင့် Visa ကိုတောက်ချာနေမှာဒုတိယကြိမ်ပြန်ရုပ်သိမ်းပြီးတရားရုံးမှာနောက်တစ်ကြိမ်အယူခံဝင်တာမှလည်းရှုံးနေသွားတာကြောင့်ပြိုင်ပွဲကိုကစားလို့မရတော့ပဲတင်းငွေနေက Australia နိုင်ငံကနေပြန်သွားခဲ့ပြီးတော့ဒီလိုနေမှာတော့သူဟာ Serbia နိုင်ငံကိုရှောက်သွားပြီဖြစ်ပါတယ်
One, the amended application.
Australia လူဝမှုဝင်ကြီးကသူ့ရဲ့ဗီဇာကိုဒုတိယအကြိမ်ရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ယူကန်ဝင်တာမှာတရားရုံးကပယ်ချလိုက်တဲ့အတွက်သူ့အနေနဲ့လုံးစိတ်ပြတ်မိတယ်လို့ Djokovic ကပြောပါတယ်။ဒါပေမဲ့ Australia ဝင်ကြီးချုပ် Scott Morrison ကတော့ Federal တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ဆိုပါတယ်။ Zambia သမ္မတ Alexander Vučić ကတော့ Australia အာဏာပိုင်ရဲ့ဆုံးဖြတ်ချက်မှာနိုင်ငံရေးတွေပါနေပြီးတော့ကာကွယ်ဆေးနဲ့ပတ်သက်တဲ့မူဝါဒတွေဟာလည်းရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ
် Either one of him just to be directly on a Konya vaccine system name of Bravo Duje
ကျွန်တော်ထပ်ပြီးပြောချင်တာကဆေးမထိုးတဲ့သူဘယ်သူ့ကိုမှနိုင်ငံထဲကိုပေးမဝင်ဘူးလို့ရှင်းရှင်းလင်းလင်းပြောရတယ်ဆိုရင် Novak Djokovic အနေနဲ့လည်းမသွားပဲဒါမှမဟုတ်ဆေးထိုးရင်လည်းထိုးရမှာပေါ့ဗျာ
အခုလို Djokovic ရဲ့ visa ကိုဒုတိယကြိမ်ပယ်ဖျက်လိုက်တဲ့အတွက်ဥပဒေအရတော့သူဟာ Australia နိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရမှာမဟုတ်ပါဘူး။ဒါမဲ့လည်းရှင်းနှစ်မှာ Djokovic ကိုဝင်ခွင့်ပြုကောင်းပြုသွားမှာဖြစ်ပြီးတော့သူပြိုင်ဖို့အတွက်တကားဖွင့်ထားတယ်လို့ဝန်ကြီးချုပ် Morrison က Australia Radio တစ်ခုနဲ့ interview မှာပြောလိုက်ပါတယ
်။ I'm not going to sort of precondition any of that or say anything that would
ဝန်ကြီးတွေကတောင်းဆိုချက်မျိုးမျိုးလုံးလို့မရအောင်ကြိုတင်သတ်မှတ်ချက်မျိုးကျွန်တော်ဘက်မှာဘာမှမရှိပါဘူး။သုံးနှစ်ပြည်ဝင်ခွင့်ရှောက်လို့မရဘူးဆိုတာနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကမှန်ကန်တဲ့အချိန်တွေကမှသူ့အနေနဲ့ပြန်လာနိုင်တဲ့ခွင့်ရရှိပြီးအဲ့ဒီအချိန်မှာတအားစဉ်းစားတော့မှာပါ။
Australia ဆိုရရဲ့သုံးချက်ချက်နဲ့ပတ်သက်ပြီးတော့လူမှုကွန်ရက်တွေမှာရောပြိုင်ပွဲကစားသမားတွေမှာပါထောက်ခံတဲ့နေဝေဖန်တဲ့နေလည်းမျိုးမျိုးရှိခဲ့ပါတယ်။အဓိကပြိုင်ပွဲကစားသမားတူဖြစ်တဲ့နဒါကတော့သူ့အနေနဲ့Djokovic နဲ့သဘောမတူတာတွေရှိပေမဲ့ကစားသမားတယောက်အနေနဲ့လေးစားကြောင်းဒါပေမဲ့တစ်ဖက်မှာလည်းတရားရုံးကဆုံးဖြတ်ချက်အတိုင်းပဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်လူငယ်မျိုးဆက်တွေတဲက Alexander Zverev နဲ့ Daniil Medvedev တို့ကတော
့ he had a visa right so I don't think he would have traveled here just by luck without him thinking
ကျွန်တော်ပြောချင်တာကသူ့မှာဗီဇာရှိတယ်ဟုတ်တယ်မလားသူကတော့နိုင်ငံတည်းကိုဝင်ဖို့မှန်ကန်တဲ့တရားဝင်ခွင့်ပြုချက်မရှိပဲပြီးတော့ကစားလို့ရနိုင်မယ်မထင်ဘဲနဲ့တော့ဝင်ခွင့်ရမရဆိုတာ ကံမဲကွာဆိုပြီးလာမယ်လို့တော့ကျွန်တော်မထင်ပါဘူး။ပြည်ဝင်ဝင်ရှိတယ်ဆိုရင်ကစားခွင့်ရမယ်လို့တွက်ထားမှာပဲလေ
။ I want to say about Novak's situation that it's you know where in Australia it's their rules.But
လူပန်းကိစ္စနဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်တို့ကဩစတြေးလျမှာဆိုတော့သူတို့ရဲ့စီမင်းစည်းကမ်းနေတဲ့ညီပေါ့ဒါပေမဲ့ကျွန်တော်သိတာတစ်ပြောရရင်တော့သူဒီမှာကစားဖို့အတွက်တရားဝင်ကင်းလွတ်ခွင့်ရတယ်ဆိုရင်တော့သူ့အနေနဲ့ကစားခွင့်ရသင့်ပါလေဒါပေမဲ့ဒီကင်းလွတ်ခွင့်ကတရားဝင်မဟုတ်ဘူးဒါမှမဟုတ်တခြားတစ်ခုကတရားမဝင်ဘူးဆိုရင်တော့ဘယ်နိုင်ငံမှဆိုဝင်ခွင့်မပေးဘဲညှင်းနိုင်ပါလေ
ဂျိုကိုဗစ်ရဲ့နီးပြားဟောင်းဘောရစ်ဘက်ကာကတော့ဒီကိစ္စမှာဘယ်သူမှမနိုင်ပဲအားလုံးရှုံးတာဖြစ်ကြောင်းဂျိုကိုဗစ်အတွက်တော့အကြီးမားဆုံးဆုံးရှုံးမှုဖြစ်သလိုဒါဟာတင်းနစ်ဩစတြေးလျအတွက်ရောဗစ်တိုးရီးယားပြည်နယ်အစိုးရအတွက်ရောမကောင်းသလိုဩစတြေးလျနိုင်ငံအတွက်လည်းမကောင်းဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဘောရစ်ဘက်ကာပြောသလိုဒီကိစ္စဟာဘသူအတွက်မှမကောင်းသလိုတစ်ဖက်စလုံးမှာလည်းအမားတွေရှိတယ်လို့ဆိုရမှာပါ။ကာယောဂါဖြစ်နေတဲ့အချိန်မှာကာကွယ်ဆေးမထိုးတာကဂျိုကိုဗစ်ဘက်ကအမားသူ့ရဲ့လိုအပ်ချက်ဖြစ်သလိုကာကွယ်ဆေးမထိုးတဲ့သူတွေကိုပေးမဝင်ဘူးလို့ပြက်ပြက်သားသားမပြောပဲဖရိုအစိုးရနဲ့ပြည်နယ်အစိုးရကြားမှာမူဝါဒရေးရာရှင်းရှင်းလင်းလင်းမရှိတာကဩစတြေးလျအာဏာပိုင်တွေဘက်ကအမားလို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မွေးလက်ဆောင်တည်သချင်းတွေတောင်းကျင်တယ်ဒါမှမဟုတ်မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုရေးသားပေးပို့လို့တယ်ဓာတ်ပုံတွေဗီဒီယိုတွေပေးပို့လို့တယ်ဆိုရင်ကျွန်တော်တို့စီကိုစာရေးသားမယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ကြာသပတေးနေ့ညမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ဆိုင်းနိုမီတာ1925 32တို့မှာဖမ်းယူနားဆင်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတလဲပြောပြပေးပါအောင်ဗျာ
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးသူငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပိုလာနေတာကြောင့်အရေးယူဖေရှင်းပေးဖို့မြန်မာအမျိုးသမီးရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတချို့ကလုံခြုံရေးကောင်စီကိုပုံထူးနေကတိုက်တွန်းလိုက်ကြပါတယ်။အာဏာသိမ်းထားတာနှစ်ပြည့်တော့မဲ့မြန်မာပြည်လက်ရှိအခြေအနေဟာပြည်တွင်းရေးသက်သက်မဟုတ်တော့ဘဲအိန္ဒိချင်းနိုင်ငံတွေရဲ့လုံခြုံရေးကိုပါချင်းကြောက်လာနေတဲ့အတွက်ဒါကိုနိုင်ငံတကာကကူညီဖြေရှင်းပေးဖို့လိုတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့နဲ့အလို့သဘောဆွေးနွေးစဉ် Triangle Women အဖွဲ့ကြီးကတိုက်တွန်းခဲ့တာဖြစ်ပါတယ်။ထိုင်းပြည်ဝနဲ့ဆက်ချင်းရိုက်ပြည်နယ်တမှာ2022ခုနှစ်နိစံပိုင်းအတွင်းရွှေတတိကံဒေသထုတ်ခရမ်းရောင်စိတ်ကြွဇေပြအသစ်ကိုတန်းနီပါဖန်ဆင်းနိုင်ခဲ့ကြောင်းချင်းရိုက်ပြည်နယ်အမှန်ငါဒေသရဲတပ်ဖွဲ့ကJanuary လ19ရက်နေ့မှာသတင်းစာရှင်းလင်းပွဲမှာရဲချုပ်ကပြောဆိုခဲ့ပါတယ် January လ14ရက်နေ့ကချင်းရိုက်ခရိုင်ကနေမောင်းနှင်လာတဲ့ကုန်တင်ရင်တစ်စင်းမှာ X-ray နဲ့စစ်ဆေးရာဖွဲ့ယူလာတဲ့စိတ်ကြွဆေးပြား2တန်း3သိန်းတနေ့ထဲမှာပဲချင်းရိုက်ပြည်နယ်စစ်ဆေးဂိတ်ကကားစည်းပေါ်ကစိတ်ကြွဆေး6တန်းစတဲ့စိတ်ကြွဆေးတွေကိုဖမ်းဆီးနိုင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်ပြီးတော့စီးရေးအရာရန်လူမှုတွေဆက်လက်လှုပ်ဆောင်နေမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေဟာပြက်ပြက်သားသားနဲ့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ယူကရိန်းနိုင်ငံမျိုးတော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာ VO နဲ့ A နဲ့တွေ့ဆုံမေးမြန်းစဉ်မှာပြောဆိုခဲ့ပါတယ်။ယူကရိန်းကိုကျူးကျော်ဖို့ချင်းချောက်နေတဲ့ရုရှားသမ္မတပူတင်ကိုပုံမပြင်းထန်တဲ့တုံ့ပြန်ဆောင်ရွက်မှုတွေချမှတ်ဖို့အမေရိကန်အတိုက်ခံ Republican စီးနှိတ်အမတ်တစုကသမ္မတဂျိုးဘိုက်ဒန်အစိုးရကိုဗုဒ္ဓဟူးနေ့မှာတိုက်တွန်းလိုက်ပါတယ်။တပိုင်းအတွေ့အကြုံအရစစ်ပွဲတွေဟာစတင်ဖို့လွယ်ကူပါတယ်။ဒါပေမဲ့အဆုံးသတ်ဖို့ခက်ခဲတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်ရှိပိတ်ဆို့ရေးယူမှုတွေဟာရုရှားသမ္မတဗလာဒီမာပူတင်ကိုပတားစီးနိုင်မှုဆိုရင်တိထက်ပြင်းထန်တဲ့ရေးယူမှုတွေလုပ်ဖို့တောင်းဆိုတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Zubair Tayyab တို့ဖြစ်ကြပါတယ်။ VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ3249တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.